မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မူကကျမစုပေါ်ပါရှင
်။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျမနန်းလောင်တို့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရင်းအောက်လွတ်တော်တစ်ခုလုံးမှာမနှက်ပြံမဲ့ခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အောက်လွတ်တော်စီကံထိုင်သိမ်းရေးကော်မတီကဒီကနေ့ပြင်ဆင်ဆောင်ရွက်နေပါပြီ။ပါကစ္စတန်စစ်အာဏာရှင်ဟောင်းပါဗက်မူရှရက်ဖ်ကိုကြီးလေးတဲ့နိုင်ငံတော်သစ္စာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတေတံပြစ်ဒဏ်ချမှတ်လိုက်ပါတယ်။အာဖဂန်နစ္စတန်မှာတော့ဒီကနေ့ဘုံးပေါက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတော့ကလေးငယ်တွေအပါအဝင်လူပေါင်းအနည်းဆုံး10ဦးသေဆုံးပြီးတော့နောက်ထပ်18ဦးဒဏ်ရာရသွားပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမ
ဟုတ်ကဲ့ပါမနန်းတော်ရေဒီညနေခင်းသောရရှင်နေနားဆင်ရမှာကတော့ရခိုင်ပြည်နယ်မင်းပြမြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုနဲ့ကြောက်မော်ကျေးရွာတာဝန်ခံတို့အသက်ခံရမှုမှာရခိုင်ပြည်နယ်ဆိုရအနေနဲ့စုံစမ်းဖော်ထုတ်အရေးယူပေးဖို့မင်းပြမြို့နယ်ကရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကတောင်းဆိုလိုက်ကြပါတယ
်ရခိုင်ပြည်နယ်အစိုးရကတောင်းဆိုတာ6ယောက်ကအရေးမယူဘူးဆိုနေနဲ့ကျွန်တော်တို့ဒီတိုက်နေလို့မရဘူးကျွန်တော်တို့ဒီကလည်းအနေန
ဲ့6ယောက်စွာစုံစမ်းအရေးမယူပေးဘူးဆိုရင်ယာရုကနေနှုတ်ထွက်သွားကြမယ်ဆိုပြီးရခိုင်ရက်ကျေးတွေကတောင်းဆိုတဲ့အကြောင်းသတင်းမကြခင်အပြည့်စုံနားဆင်ရပါမယ်နောက်ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်တောင်းဒရာကျေးရွာမှာတော့စစ်တပ်ကတပ်ဆွဲလိုက်တာကြောင့်ရွာသားတွေကြောက်လန့်ပြီးထွက်ပြေးနေကြပါတယ်မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေရတဲ့မလေးရှားနိုင်ငံကတရားမဝင်အလုပ်သမားတွေဖမ်းဆီးနေတဲ့စီမံချက်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွတ်တော်တစ်ခုလုံးမှာမနှက်ပြမဲ့ခွဲမဲ့လုပ်ငန်းစဉ်စတင်နိုင်ဖို့အတွက်အောက်လွတ်တော်စီကံထိသိမ်းရေးကော်မတီကဒီကနေ့ပြင်ဆင်ဆောင်ရွက်နေပါတယ်သမ္မတရာထူးကိုအလွဲသုံးစားလုပ်ပြီးတော့နိုင်ငံတော်ပြစ်မှုကြီးတွေကျူးလွန်ခဲ့တဲ့အတွက်ဆိုပြီးသမ္မတထရမ့်ကိုအရေးယူဖို့ဒီမိုကရက်အများစုကထောက်ခံထားပေမဲ့သမ္မတရဲ့ Republican Party ဖက်ကတော့ကန့်ကွက်ထားပါတယ်။အခုလိုအောက်လွတ်တော်မှာမဲခွဲဖို့နီကလာချိန်မှာပဲသမ္မတထရမ့်ကသူ့ကိုစွပ်စွဲထားတဲ့အောက်လွတ်တော်ဒီမိုကရက်တစ်ကိုတင်းနှင်လာနေမှာထိုနဲ့ဝေဖန်ပါတယ်။သူ့အပေါ်တရားစွပ်စွဲရေးလှုပ်ရှားဟာအမေရိကန်နိုင်ငံရေးသမိုင်းမှာအကြီးအမားဆုံးလှုပ်ရှားကြီးဖြစ်တယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်စာမျက်နှာမှာဝေဖန်ရှုံချရေးသားတာပါ။ညံ့ညွတ်မှုရှိတဲ့ Republican Party အခက်တွေ့အောင်အတူရောမီဒီယာတွေနဲ့သူတို့ရဲ့မိဖက်ဒီမိုကရက်ပါတီတို့ကအချိန်ယူလှုပ်ဆောင်နေတယ်လို့လည်းသမ္မတထရမ့်ကရေးသားခဲ့တာပါဒီမိုကရက်ကြီးဆိုတဲ့အောက်လွတ်တော်ကသမ္မတကိုဗုဒ္ဓဟူးနေ့မှာတရားစွဲဆိုပွဲအနေထားရှိနေချိန်မှာပဲသမ္မတအပေါ်ဆွဲချက်တွေကိုပြည့်ရဲပြုတ်နေကြတဲ့ Republican ထောက်ခံသူတွေရဲ့မှတ်ချက်တွေကိုသမ္မတက Twitter မှာတုံ့ပြန်ရေးသားနေတာပါအမေရိကန်နိုင်ငံရဲ့45ဆမြောက်သမ္မတထရမ့်အနေနဲ့တော့အမေရိကန်ရဲ့143နှစ်သားသမိုင်းမှာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာမှာပါအောက်လွတ်တော်ကမဲခွဲပြီးရင် Republican အများစုထိန်းချုပ်ထားတဲ့အထက်လွတ်တော်မှာနှောက်လာတဲ့မဲခွဲရင်တော့တမရကိုတရားစွပ်စွဲဖြစ်နိုင်ခြင်းသိမ့်မရှိပါဘူး။အထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကလည်းတမရကိုရထုကဖယ်ရှားနိုင်ခြင်းလုံးဝမရှိဘူးလို့ Fox News ကိုပြီးခဲ့တဲ့သတင်းမှာပြောဆိုထားပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ Nuclear လက်နက်ပိုင်မြောက်ကိုရီးယားအပေါ်တံခတ်ပိတ်ဆို့မှုတချို့ဖြစ်လျှော့ပြီးတခဲနဲ့ထောက်ခံဖို့တရုတ်နိုင်ငံကရုရှားနဲ့ပူးတွဲပြီးဒီနေ့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကန်ရှောင်ကနျူကလ িয়ার ဆွေးနွေးပွဲတွေရပ်တန့်နေတာအဆုံးသတ်ဖို့နဲ့ပုံမဆိုးသွားစေဖို့ဆွေးနွေးပွဲတွေနဲ့ဆက်သွယ်မှုတွေပြန်လုပ်သင့်ပြီလို့တောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားပေါ်ပင်လယ်စာနဲ့အဝတ်ထည်တင်ပို့မှုပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့တရုတ်နဲ့ရုရှားတို့ကအခုလိုပူးတွဲတောင်းဆိုခဲ့တာပါ။ဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာအခုလိုလုပ်ရတာကအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးတို့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆနိုင်ရေးအားပေးဖို့ရည်ရွယ်တာပါလို့ရုရှားဘက်ကထုတ်ပြောထားပါတယ်။ဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာပဲမြောက်ကိုရီးယားနိုင်ငံသားတွေကိုနိုင်ငံခြားအလုပ်လုပ်ခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့နဲ့2019ခုနှစ်ပြဋ္ဌာန်းချက်ဖြစ်တဲ့နိုင်ငံခြားရောက်မြောက်ကိုရီးယားလူသားတွေပြန်ပို့တာတွေကိုလည်းရပ်တန့်ပေးဖို့ရှေ့ဘက်ထဲမှာလုပ်ပေးရေးအဆိုပြုထားပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာပဲကုလသမဂ္ဂပိတ်ပင်တာမြင့်မှုတွေထဲမှာမြောက်ကိုရီးယားရထားနဲ့ကာလန်းဆိုင်ရာပူပေါင်းဆောင်ရွက်စီမံကိန်းတွေကိုကွင်းလွှတ်ခွင့်ပေးဖို့လည်းအဆိုပြုထားပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗက်ဆလီနက်ဗန်ဇီယာကဒီကိစ္စကအလောတကြီးလုပ်เสียမှလို့ပေမဲ့ဒီနေ့ကစပြီးလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့ညှိနှိုင်းတာတွေဆက်လုပ်သွားမယ်လို့ဆိုပါတယ်ခင်ဗျာ။
ပါကစ္စတန်စစ်အာဏာရှင်ဟောင်းပါဗက်မူရှရက်ဖ်ကိုကြီးလေးတဲ့နိုင်ငံတော်သစ္စာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံပြစ်ဒဏ်ချမှတ်လိုက်ပါတယ်။သမ္မတရာထူးကိုရောစစ်တပ်အကြီးအကဲရာထူးကိုပါရယူထားတဲ့အချိန်ကအာဏာဆင်းမဲ့ဖို့ ခုနှစ်ခုနှစ်အတွင်းလူရုရဲ့တောင်းဆိုမှုတွေကြီးထွားလာတဲ့အချိန်မှာသူ့ရဲ့အာဏာတည်မြဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုယာယီဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တဲ့လောက်ရနဲ့အရေးပေါ်အခြေအနေကြီးညာခဲ့တဲ့လောက်ရတွေမှာအပြစ်ရှိကြောင်းတွေးရှိခဲ့တဲ့အတွက်တရားရုံးကအခုလိုတည်တံပြစ်ဒဏ်ပေးလိုက်တာပါ။တခြားဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ပါကစ္စတန်စစ်ကောင်းဆောင်ဟောင်းမူရှရက်ဖ်ကတော့အဲ့ဒီဆွဆွဲချက်တွေအလုံးမှာနိုင်ငံရေးပျော်ကမကင်ဘူးဆိုပြီးသူ့မှာအပြစ်မရှိကြောင်းညင်ဆိုထားပါတယ်။တရားရင်ဆိုင်နေရတဲ့ကာလမှာပဲမစ္စတာမူရှရက်ဖ်ကသူ့ရဲ့ကျမ်းမာရေးအကြောင်းပြချက်နဲ့2016ခုနှစ်ကလေးကအာရဗ်ဆော်ဘားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာနေထိုင်နေတာပါ။စစ်အကြီးအကဲသမ္မတမူရှရက်ဖ်ကပါကစ္စတန်ဝန်ကြီးချုပ်နာဗာစ်ရှာရီဖ်ကို1999ခုနှစ်မှာအာဏာကဖယ်ရှားခဲ့တာပါ။ဝန်ကြီးချုပ်ဟောင်းရှာရီဖ်ကတော့အာဏာသိမ်းဖယ်ရှားခံရပြီးတဲ့နောက်ပိုင်းဆော်ဒီအာရေဗျနိုင်ငံကိုမိသားစုနဲ့အတူထွက်ခွာခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီနေ့ဘုံးပေါက်ကွဲမှုနှစ်ခုတီးခြားစီဖြစ်ခဲ့ပြီးကလေးငယ်တွေပါဝင်လူပေါင်းအနည်းဆုံး10ဦးသေဆုံးခဲ့ပြီးနောက်ထပ်18ဦးဒဏ်ရာတွေရခဲ့ပါတယ်။ကုလသမဂ္ဂကအစည်းအဝေးအသေးအာဖဂန်ရဲ့ဆိုးနေတဲ့မှတ်တမ်းတွေနဲ့ကြည့်ရင်တော့ဒီနေ့2019ဟာအထူးသဖြင့်ကလေးငယ်တွေအသေးအချေများခဲ့ရတဲ့နှစ်ဖြစ်ခဲ့ပြီးကမ္ဘာပေါ်မှာအသေးအချေများဆုံးစစ်ဆုံးဖြစ်လာခဲ့တယ်လို့ဖော်ပြလိုက်ပါတယ်။နိုင်ငံအရှိတအဝိုင်းရှိနေဆက်ပြည်နယ် Coast မှာဒီနေ့မနေ့သတော်ဖြစ်ခဲ့တဲ့ဒီလမ်းဘေးပုံပေါက်ကွဲမှုကြောင့်အရက်သားရင်တစီထိခိုက်ပျက်စီးသွားပြီးအ ਨੇ ဆုံးလူ10ဦးသေခဲ့ရတာလို့အာဖဂန်ရာရှိတွေကဆိုပါတယ်။ပြည်နယ်ရုပ်ချုပ်ရေးမှူးဟာလင်ဖိုင်ဒယ်ကအလစ်ရှာခရိုင်မှာဖြစ်ခဲ့တဲ့ဒီပုံကွဲမှုအတွင်းသေဆုံးခဲ့ရသူတွေထဲမှာအမျိုးသမီး3ဦးနဲ့ကလေး2ဦးပါသွားတယ်လို့ဆိုပါတယ်။ဝမ်းနဲ့ချစ်ကွနေတဲ့မိသားစုနဲ့မိတ်ဆွေတွေအနေနဲ့ဒီသေဆုံးသူတွေရဲ့စာပနာကိုတက်ဖို့သွားလာနေကြပြီလို့လည်းပြည်နယ်ရုပ်ချုပ်ရေးမှူးရဲ့ Internet Twitter မှာဖော်ပြလိုက်ပါတယ်။ဒါအပြင်ဒီဘုံခွဲသူတွေကိုဖမ်းဆီးနိုင်ဖို့စုံစမ်းစစ်ဆေးမှုတွေစလုပ်နေပြီလို့လည်းအုပ်ချုပ်ရေးမှူးက Twitter မှာပြောလိုက်ပါတယ်။ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနက်ဆရက်ရီမီကတော့ဒါကတာလီဘန်တွေရဲ့လက်ချက်ဖြစ်တယ်လို့ပြောတာပဲ။တာလီဘန်တွေဘက်ကတော့ဘာမှထုတ်မပြောသေးပါဘူး။နောက်ဘုံခွဲမှုတစ်ခုထဲမှာတော့နိုင်ငံမြောက်ပိုင်းဘတ်ပြည်နယ်ကမဇာအီရှူယာမြို့မှာလမ်းဘေးပုံတစ်လုံးလမ်းပြရဲကားကိုထိသွားခဲ့ပြီးရဲ6ဦးနဲ့ရဲသား12ဦးထဏ်ရာရခဲ့ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်နောက်ဆုံးသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးခေရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ငူဝင်ဆန်ဖူနဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်။နိုင်ငံချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်မှုပုံမှန်ခိုင်မာစေရေးရည်ရွယ်ပြီးတော့၃ရက်ကြာခေရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကဒီကနေ့မနက်ပိုင်းမှာနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျူးဆိုခဲ့တာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်မှုကိစ္စတွေဆွေးနွေးခဲ့ကြကြောင်းမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံချစ်ကြည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပုံမှန်ခိုင်မာရေးနိုင်ငံအကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေနဲ့ဒေသရင်းနဲ့နိုင်ငံတကာကိစ္စရပ်တွေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကုံသွယ်ရေးရှင်းနှီးမြှုပ်နှံမှုလုံခြုံရေးနဲ့ပတ်ပေါင်းစုံမိဖက်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုနိုင်ငံတကာမှာဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်အဖြစ်အဆင့်မြင့်ကိုယ်စားလှယ်ခီးစဉ်တွေစီစဉ်ရေးကိစ္စဆွေးနွေးခဲ့ကြကြောင်းလဲမြန်မာသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။ပြည်ခရိုင်နေတုံးကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငူဝင်ဆန်ဖူရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်နိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်တွားရောက်ခဲ့ပြီးနိုင်ငံခြားပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံလုပ်ကိုင်ကြတဲ့နိုင်ငံတွေထဲဗီယက်နမ်နိုင်ငံဟာအဆင့်9မှာရှိနေပြီးတော့ကုန်သွယ်မှုမှာတော့အဆင့်9မှာရှိပါတယ်။ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာလက်ရှိအလဲချဥက္ကဋ္ဌတာဝန်ယူထားတာဖြစ်ပါတယ
်။ American Boeing လေယာဉ်ကုမ္ပဏီအနေနဲ့ Boeing Jet လေယာဉ် 737 Max ထုတ်လွှင့်မှုကိုရှိလာဇန်နဝါရီမှာယာယီရပ်ဆိုင်းထားမယ်လို့မနေ့ကကြေညာလိုက်ပြီး Boeing ရဲ့ stock share အစီအတွေလည်းကျသွားပါတယ်။ဒီ Boeing Jet လေယာဉ်မျိုးစားနှစ်စီးပြတ်ကျတာကြောင့်လူတွေသေချာပြီးမက်စလာကလေးကနာမည်ပြည့်နဲ့ဆက်လက်ရင်ဆိုင်နေရချိန်မှာအခုလိုထုတ်လွှင့်မှုကိုပိတ်ပင်လိုက်တာပါ။ Chicago မြို့မှာလုပ်တဲ့ Boeing ဘုတ်ဖွဲ့ရဲ့နှစ်ရက်ကြာစီဝေးပြီးအခုလိုထုတ်လွှင့်မှုပိတ်ပင်ဖို့ဆုံးဖြတ်ချက်ကိုချခဲ့တာပါ။တကယ်တော့ FAA လို့သူကခေါ်တဲ့ American Federal လေကြောင်းကြီးကြပ်ရေးအဖွဲ့ကဒီ Boeing 737 Max Jet လေယာဉ်နှစ်စီးအင်ဒိုနီးရှားနဲ့အီသီယိုးပီးယားမှာပြတ်ကျခဲ့ပြီးထပ်မံပြတ်တမ်းခွင့်မပေးနိုင်ဘူးလို့ပြီးခဲ့တဲ့ဘက်ကကြေညာပြီးမှဒီဆုံးဖြတ်ချက်ထပ်ထွက်လာတာပါ။ Boeing ဘက်ကတော့ဒီလေယာဉ်ထုတ်လွှင့်မှုရက်ဆိုင်ကာလက2020ခုနှစ်ထဲအထိရှည်သွားနိုင်ပေမဲ့ ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့တောင်ပိုင်းရန်တန်မြို့ရှိဘိုရင်းဆက်ရုံကအလို့သမား12,000ကိုတော့အလုပ်ဖြုတ်ဖို့မရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကြောင့်ဘိုရင်းကုမ္ပဏီကနေပစ္စည်းဝယ်ယူတဲ့လုပ်ငန်းပေါင်း900နဲ့အမေရိကန်စီးပွားရေးကိုတော့ထိခိုက်ဖို့တေချာနေပါတယ်။အခုလိုအချိန်မှာဘိုရင်းရဲ့ stock share ဈေးကလည်းမနေ့ကပဲ329ဒေါ်လာနှုန်းအထိ 4.300 ကျပ်လုံးကျဆင်းသွားပြီးနောက်နိုင်ပိုင်းတွေအတွင်းမှာလည်း100ကျပ်လုံးထက်ကျသွားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းပြည်နယ်တွေမှာနှင်းမုန်တိုင်းကြီးဝင်တိုက်နေတဲ့အတွက်ကားမတော်တဆမှုကြောင့်သေဆုံးရသူ71ဦးထက်မနည်းရှိနေပါပြီ။ဒီထဲမှာအင်ဒီယားနာပြည်နယ်မှာမနေ့ကသေဆုံးသူတို့ပါဝင်ပြီးတော့ Missouri, Nebraska နဲ့ Kansas ပြည်နယ်တွေမှာလည်းသေဆုံးသူတွေရှိနေပါတယ်။ Kansas ကနေ New Hampshire ပြည်နယ်ထိနှင်းတွေတူတူတည်းကျနေတယ်လို့ရေခဲမိုးတွေပါရွာနေတဲ့အတွက်တချို့လမ်းမိုင်တချို့မှာရေတွေခဲပြီးချော်နေတာကြောင့်ကားမောင်းသူတွေလမ်းမကြီးကိုရှောင်ပြီးတော့မောင်းနေကြဖို့ဒေသခံအစိုးရကတိုက်တွန်းထားပါတယ်။ဒုတိယအကြိမ်ဝင်လာမဲ့နှင်းမုန်တိုင်းကိုအမေရိကန်ပြည်သူ53သန်းထက်မနည်းကျောင်းဝနိုင်ကြီးရှိတယ်လို့လည်းအမေရိကန်မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်မြို့တော်ဝါရှင်တန်ဘယ်တီမိုးဖီလာဒယ်ဖီးယားနယူးယောက်မြို့အနောက်ပိုင်းနဲ့ဘော့စတန်မြို့တွေမှာလည်းရေခဲမိုးတွေရွာနိုင်တယ်လို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ပင်ဆယ်ဗေးနီးယားကနေနယူးအင်္ဂလန်ပြည်နယ်တွေမှာတော့နင်းတုတလက်မကနေလေးလက်မနေပါအထိကျနိုင်မယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်
E-secret တောက်တော်မှုကြောင့်နာရာရှည်အဆုတ်ယောဂါတွေဖြစ်ဖို့အန္တရာယ်များစေပေမဲ့ရိုးရိုး secret တောက်တာလောက်တော့မဆိုဘူးလို့အမေရိကန်နိုင်ငံကလိလမှုတစ်တခုမှတွေ့ရှိလိုက်ပါတယ်။အမေရိကန်ကာကွယ်ရေးစစ်ပညာဂျာနယ်ထဲမှာပါလာတဲ့ဒီလိလမှုရဲ့စတင်ချိန်မှာအဆုတ်ယောဂါလက္ခဏာမရှိတဲ့အမေရိကန်နိုင်ငံသားပေါင်း32,000ကို2013နဲ့2016ခုနှစ်အတွင်းစစ်တမ်းကောက်ခဲ့တယ်လို့ဆိုပါတယ်။ဒီလိလမှုထဲမှာ E-secret တောက်သွင်းသူတွေအနေနဲ့ရှင်းချက်တာအဆုတ်လေးပြွန်ရောင်းတာအဆုတ်ဖွာတာနဲ့နာရာရှည်အဆုတ်လမ်းကြောင်းပိတ်တာတွေပါဝင်နာရာရှည်အဆုတ်ယောဂါတွေဖြစ်ဖို့အန်ဒီယာက 1.3 စပို့များသွားတယ်လို့တွေ့ရှိလိုက်ပါတယ်ဒါပေမဲ့ရိုးရိုး secret ရော e-secret ပါတွဲတော့သူတွေမှာတော့ DNA က 3,000 ပို့များသွားတယ်လို့တွေ့ခဲ့ပါတယ်ဒီလိလမှုမှာဥဆောင်လုပ်ခဲ့သူကဆီလီတောက်သူများစုက e-secret စတောက်သုံးချိန်မှာအရင်တောက်လာတဲ့ရိုး secret ကိုလည်းမဖြတ်ခဲ့ကြဘူးလို့ဆိုပါတယ်ဒါပေမဲ့ရိုးရိုး secret ကိုဖြတ်လိုက်ပြီး e-secret ပဲစတောက်သူတွေမှာလည်း DNA က3နှစ်အတွင်းတိတိတသာပေါ်လာတယ်လို့တွေ့ရှိခဲ့ပါတယ်ခင်ဗျာ
인간년내기엔တွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံး인간년내기အတွက်သတင်းပေးပို့ချက်တွေကစီရေးပရိပခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုတင်ဆက်ပေးပါမယ်။စီရေးပရိပခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမင်းပြားမြို့နယ်ကမကြသေးခင်ရပိုင်းပစ်ခတ်မှုတွေအတွင်းတေဆုံးသွားတဲ့ရက်ွက်အုပ်ချုပ်ရေးမှုတွေကျေးရွာအုပ်ချုပ်ရေးမှုတွေအသက်ခံရတဲ့ကိစ္စဖော်ထုတ်အရေးယူပေးဖို့ရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့အရေးယူမှုမရှိဘူးဆိုရင်တာဝန်ကနေနှုတ်ထွက်သွားမယ်လို့လည်းကျေးရွာအုပ်ချုပ်ရေးမှုတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းရက်ကျေးအုပ်ချုပ်ရေးမှုနဲ့ဒေသခံရွာသားတွေအတွက်လုံခြုံမှုအားနည်းနေတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်တရကျေးရွာအုပ်ချုပ်ရေးမှုနဲ့ကြောက်မော့ကျေးရွာတာဝန်ခံတို့အသက်ခံရမှုကိုမမှန်ကန်ကန်စုံစမ်းဖော်ထုတ်အရေးယူပေးဖို့မင်းပြားမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကနေမနေ့ကစီဝေးကျင်းပခဲ့ပြီးတော့တောင်းဆိုခဲ့တာပါမမှန်ကန်ကန်စုံစမ်းဖော်ထုတ်အရေးယူမပေးရင်မင်းပြားမြို့နယ်အတွင်းကျေးရွာအုပ်ချုပ်ရေးမှု60ကျော်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ထားကြတယ်လို့ပြင်ရောင်းကျေးရွာအုပ်ချုပ်ရေးမှုကပြောပါတယ်
မနေ့ကကျွန်တော်အုပ်ချုပ်မှုအလုံးခက်စနေခက်အားမနေ့ကကျွန်တော်ဒီတရားကအုပ်ချုပ်မှုရေဟိုပြိုင်မှုရေတက်တဲ့အခွင့်အရေးကိုအရေးယူဆုံးပြီးပါလို့အဲ့လိုကျွန်တော်တောင်းဆိုထားလိုက်ဆရာရခိုင်ပြည်နယ်အစိုးရကိုတောင်းဆိုတာခေတ်ရောက်တာအရေးမယူဘူးဆိုလေနဲ့ကျွန်တော်ဒီဒေတက်နေလို့မရဘူးကျွန်တော်ဒီဒီကလေးအဲ့အန်တွေကိုအခြေချက်တော့နဲ့ကျွန်တော်ဒီကလေးအဲ့လိုမရစီရင်တော့အကုန်လုံးလုပ်ထွက်မှာလို့အဲ့လိုအစီအစဉ်ချတဲ့
ရခိုင်ပြည်နယ်ဆိုရထံတင်ပြပြီးနောက်ထပ်တပတ်နှစ်ပတ်အဖြစ်မသိရရင်သူတို့တာဝန်ကနေနှုတ်ဖက်ဖို့စီစဉ်ထားတာပါဒီစင်ပါ7ရက်နေ့ကစိတ်တရချေးရွာတွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်စိတ်တရချေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကြောင့်မော်ချေးရွာတာဝန်ခံဦးကျော်အေးမောင်နဲ့ရွာသူတော်ဖီဖီဝင်းတို့၃ဦးတိတ်ဆုံးသွားခဲ့ပါတယ်တပ်မတော်ဘက်ကတော့လုံခြုံရေးလှည့်နေတဲ့တပ်မတော်စစ်ကြောင်းစိတ်တရချေးရွာတွင်အိမ်တိုင်ကနေပြစ်ခတ်လို့ပြန်လည်ပြစ်ခတ်ရမှာ၂ဦးတိတ်ဆုံးသွားကြောင်းတပ်မတော်တာဝန်ရှိသူတွေကပြောပါတယ်တိရခန့်ရွာသားတွေကတော့တိုက်ပွဲဖြစ်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကတဖက်တပ်ပစ်ခတ်လို့စိတ်တရချေးရွာအုပ်ချုပ်ရေးမှုအပါအဝင်၃ဦးတေဆုံးကြောင်းပြောပါတယ်စစ်ရေးပဋိပက္ခပြင်းထန်နေစေရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်ချေးရွာအုပ်ချုပ်ရေးမှုနဲ့ရွာသားတွေရဲ့စိုးရိမ်နေရတဲ့အခြေအနေကိုပြည်ချောင်းချေးရွာအုပ်ချုပ်ရေးမှုကဆက်ပြောပါတယ
်အပြစ်မိတဲ့သူတွေကိုအဲ့လိုတို့ကတက်ဖြတ်နေစေကျွန်တော်လေးပြေ မကောင်းဘူးကျွန်တော်လေးအသက်အိုးကိုကျွမ်းဝတ်ရတယ်ကိုဖစားကားပြပြီးလို့မရှိဆိုတော့ကျွန်တော်ဒီကအောင်းလို့ပြေးချက်ကိုအဲကို့အမေသူ့အမေတပတ်ကအကုန်လုံးထုတ်ခဲ့ဖို့အဲ့လိုဖြစ်ကြတယ်လေ
ဒီလိုပြစ်ခတ်မှုဖြစ်စဉ်တွေကြောင့်ဒေသခံတွေကြားလာနေကြတယ်လို့ပန်းမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတင်အောင်ကျော်ကဆိုပါတယ
်ကျွန်တော်တို့အုပ်ချုပ်ရေးမှူးကြောက်ပြီးဆုံးလို့ဖြစ်ကြတယ်ကိုယ်တော့အထက်ကလည်းကြောင်းနေရသူဖြစ်တယ်အဲကျွန်တော်တို့အုပ်ချုပ်ရေးမှူးတွေကျွန်တော်တို့ကလောရတာကခက်တယ်
မင်းပြမျိုးနဲ့ကြေးရွာအုပ်ချုပ်ရေးမှူးတွေတင်ပြတောင်းဆိုချက်နဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးမလဲဆိုတာသိရှိဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ပြောရေးဆိုခွင့်နဲ့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်တွယ်မေးမြန်းခဲ့ပေမဲ့အဆက်တွယ်မရရှိခဲ့ပါဘူး။မင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကတော့ရကြေးအုပ်ချုပ်ရေးမှူးတွေနှုတ်ထွက်ရင်အစိုးရအုပ်ချုပ်ရေးပိုင်းထိခိုက်မှုရှိလာနိုင်တယ်လို့ဆိုပါတယ်
။ဆိုတော့အဲ့ဒီပုံမှာလည်းမြို့နယ်အုပ်ချုပ်ရေးပိုင်းကနေအချင်းချင်းပြင်ပြပြီးတော့ဒါအမှန်ကန်စီစစ်ပြီးဖော်ထုတ်ရေးယူပြီးပါမယ်ဆိုပြီးအပန်းလောက်ဆိုင်းပါအောင်ဆိုပြီးတော့ပြောထားတယ်ပေါ့နော်။ဆိုတော့အဲ့ဒီပုံမှာနှုတ်ထွက်ဖြစ်သွားပြီဆိုရင်တော့ရကြေးဆိုတာမြို့နယ်တခုမှအခြေခံဖွဲ့စည်းရပဲလေ။အဲ့ဒီဖွဲ့စည်းရကအလုံးမလုံးတော့ဘူးမျိုးနဲ့အဆက်အသွယ်မရှိတော့ဘူးခုလက်ရှိအစိုးရအုပ်ချုပ်ရေးရန်တွေကတော့ပြန်ပြန်သွားမှာဖြစ်ပါလေ
ဒီနှစ်အတွင်းရခိုင်ပြည်နယ်မင်းပြမြေပုံကြောက်တော်မြို့နယ်တွေမှာမြန်မာစစ်သားပါဝင်အမည်မသိဖွဲ့လက်ချက်နဲ့တပ်ဖြတ်ခံရတဲ့ကျေးရွာအုပ်ချုပ်ရေးမှုနဲ့ကျေးရွာတာဝန်ခံ၄ဦးထိရှိလာနေပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လဆန်းမှာလည်းကြောက်တော်မြို့နယ်ရကြေးအုပ်ချုပ်ရေးမှူး55ဦးနှုတ်ထွက်ခဲ့ပြီးဖေဖော်ဝါရီလ28ရက်နေ့မှာလည်းမြအုပ်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှာလက်ပအစည်းအဝေးပြုလုပ်နေစဉ်အတွင်းကျေးရွာအုပ်ချုပ်ရေးမှူး၄ဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးသွားတဲ့အတွက်မြအုပ်မြို့နယ်ကျေးရွာအုပ်ချုပ်ရေးမှူးတရာကျော်နှုတ်ထက်စာတင်ခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်မင်းပြမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေသလိုတိုက်ပွဲစဉ်တွင်အရသားတွေထိခိုက်တိုက်စုံးမှုအဖမ်းခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကိုရင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာအရက်သားတွေထိတ်လန့်ပြီးတော့တင်းချောင်နေကြရတဲ့စီရဲအခြေအနေတရင်ကိုလည်းတစတဲ့တင်ပြခြင်းပါတယ်ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်တောင်ဒရာကျေးရွာအနီးမှာစစ်တပ်ကနေပြီးတော့လာပြီးတက်ဆွဲထားတဲ့အပေါ်မှာစိုးရိမ်မှုတွေကြောင့်ဒေသခံတွေထွက်ပြေးတင်းချောင်နေကြရပြီးတက်ကြီးရွယ်အိုတချို့သာရွာထဲမှာကြံခဲ့ကြတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်တက်မတော်ဘက်ကတော့ဒီပြောဆိုချက်တွေကိုငြင်းဆန်လိုက်ပြီးတမရော်အနေနဲ့ဒေသခံလူထုထိခိုက်မဲ့လုပ်ရမျိုးတွေမရှိကြောင်းပြောဆိုခဲ့ပါတယ်။သတင်းပြေဆောင်ကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်
။ရသေးတောင်မြို့နယ်တောင်တရားကျေးရွာမှာပြီးခဲ့တဲ့၄ရက်လောက်ကတမရော်စီကြောင်းဝင်ရောက်လာတာကြောင့်ဒေသခံတထောင်ကျော်လောက်နှိစက်အကျေးရွာတွေကိုထွက်ပြေးသွားကြပြီးအဲ့ဒီထက်မှမပြေးနိုင်တာကြောင့်တက်ကြီးရိုးတချို့ကိုထားခေရတယ်လို့တောင်တရားကျေးရွာထွက်ပြေးလာသူကိုလင်းဖြူကပြောပါတယ်
။ဗမာစိတ်ကြောက်ကဟိုကြောက်တန်းဖက်ကလာတယ်သူတို့ကကြောက်တန်းကလာတော့ကျွန်တော်တို့ကကြောက်ပြီးဟိုသူတို့မြင်တော့ထွက်ပြေးကြတယ်ပေါ့ပြီးရင်တက်ကြီးတို့တို့ကယူဟာကျွန်တော်တို့ကပြန်ဟိုပေမဲ့ရှင်မရှိတော့လို့ကျွန်တော်တို့ကဟိုထားခဲ့ရတယ်သူတို့ဟိုရှစ်ဦးလောက်ကြံခဲ့တယ်ပေါ့ကြီးတွေကလည်းရှစ်စီကျော်ပါတယ်ကို80ကျော်ပါတယ်သူတို့ကျွေးရင်တော့စားရမှာပေါ့ကိုသူတို့မကျွေးရင်တော့စားရမှာမဟုတ်တော့ဘူးလေသူတို့ကနေမကောင်းတဲ့လူတွေပါတော့လေစခန်းကူလက်ရှိအိမ်မှာသူတို့ကစခန်းရှာပြီးနေနေတယ်ကွာကျွန်တော်တို့ကနေမှာဆိုတော့စောင်းဝင်နေတော့အဆင်မပြေဘူးလေကျွန်တော်တို့ကဟိုဟိုပြီးရင်ဟို600တိဖြစ်တော့လေဟိုစောင်းရီကလည်းမရှိရရှိတယ်လို့ဒီတော့ဗောလေခလေးတွေနေမကောင်းတာတွေရှိတယ်အင်းလို့ရှိတယ်ဗော
လက်ရှိရှင်ဒီအဲ့ဒီကျေးရွာနေဝန်ကြီးမှာတမတော်ကတက်ဆွေးထားတာကြောင့်ကျေးရွာတိမှာကြံနေခဲ့တဲ့တက်ကြီးရွယ်ကို9ဦးကိုခေါ်ယူဖို့အတွက်တက်ဆန်ရအစိုးရရဲ့ကူညီတွေလိုအပ်နေတယ်လို့လည်းရသေးတော်မျိုးနဲ့မျိုးသားလက်တော်မှာဥခင်မောင်လာကပြောပါတယ
်ပုပ္ပယကျေးရွာမှာဟိုတမတော်စစ်ကြောက်ကစီလီရဲ့မိလေပိုင်ကစားပြီးတော့ဝေးလာတာတော့ရွာသားတွေကအဲ့ဒီရွာသား1,200-1,300ရှိတယ်ရောသားတွေကရောအနည်းရောက်ကလေးကသူကဆက်ပြေးသွားကြမပြေးရင်လည်းခေါ်တာစစ်စစ်တာမင်းမြန်တာတွေခံရတာတွေရှိသေးတယ်။တရင်းရင်းခေါ်ထားတာတွေရှိသေးဆိုတော့ဒီလူကဖြည်းဖြည်းချင်းရှိသေးတယ်ဆိုတော့သူတို့ကစိုးရင်ကြောက်ကြောက်ပြေးတာပဲမပြေးနိုင်သေးတဲ့ကြီးပုဂ္ဂိုလ်ခဏဦးရှိတယ်ခဏဦးမှာအသက်တရာကျော်တယ်တဲ့ကြီးပုဂ္ဂိုလ်ကနှစ်ဦးကိုစီကျော်တဦးနောက်ရှစ်စီကျော်နှစ်ဦးသူစေးလေးမိကတဦးဆောက်စီချင်းကတဦးအဲ့လိုခဏဦးရှိတယ်ကြံခဲ့တယ်သူတို့ကပြေးလို့မရဘူးအဲသူတို့စူးစမ်းပြီးတော့အဲ့လိုပဲချက်စားပြုကြတချို့မုန်းလေစားတွေကိုတော့ကြားတယ
်။ရခိုင်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပေါ်တာတွေကြာလာတာနဲ့အမျှဒေသခံပြည်သူတွေတောက်ခါရောက်နေကြတာကြောင့်နှစ်ဖက်လက်နက်ကင်ဖွဲ့စည်းတဲ့အနေနဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရလိုအပ်ပြီးအစိုးရအနေနဲ့လည်းပြတ်ထန်းထားတဲ့တရားဥပဒေတွေကိုစိုးမိုးအောင်လုပ်စေရှင်တယ်လို့ဦးခင်မောင်လာကဆက်ပြောပါတယ်။တောင်တရားဒေသခံတထောင်လောက်ဟာတမတော်စေချောင်းဝင်လာလို့ထွက်ပြေးရတာဖြစ်တယ်လို့ဒေသခံတွေနဲ့လက်တော်မတွေကပြောဆိုနေကြပါပဲ။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မုံကြီးဝင်းစောဦးကတော့တပ်မတော်စစ်ကြောင်းဝင်လာလို့ဒေသခံတွေထွက်ပြေးရတာမဟုတ်ပဲငကိုကလေးကတောင်တရားကျေးရွာမှာလူမရှိတော့တာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်သိရသလောက်ကအဲ့တောင်တရားကလွန်ခဲ့တဲ့ရှင်နရီဖြစ်စဉ်ဖြစ်ပြီးတဲ့နောက် ိုင်းမှာပဲကွာအဲ့ရွာမှာအဲ့ရွာကြီးတဲ့လူတွေတော့နော်အဲ့ရွာမှာလူတွေကိုမရှိကြတော့ဘူးနော်ဒီကိုနော်ကျွန်တော်ပြောတာထွက်ပြေးဖို့နေနေသားကအဲ့ရွာမှာထွက်ပြေးစရာလူကိုမရှိတော့ဘူးနော်အရင်တကရွှေနေဖြစ်စဉ်ဖြစ်ပြီးတဲ့နောက်ပိုင်းမှာကွာအဲ့ရွာတွေမှာသူ့ဟာကိုဟုတ်လားနော်ဘယ်နေရာတွေမှာသွားပြီးတော့မှနော်နေနေကြတယ်တော့မသိဘူးနော်ဟုတ်လားတိုက်ပွဲရှောင်တဲ့စခန်းတွေမှာလည်းကျွန်တော်တို့ကရှိသလားလိုက်ပြီးတော့စုံစမ်းကြည့်တယ်တိုက်ပွဲရှောင်တွေမှာလည်းဟုတ်လားရောက်လာတာမသိဘူးသူတို့ရဲ့နှိစက်ရရွာတွေမှာသွားနေလာတော့ပြောချင်တာကတော့ဟုတ်လားအခုမှမှမရှိတာမဟုတ်ဘူးဟိုအရင်ကဲကမရှိတာအခုကျမှကျွန်တော်တို့ကအဲ့ကုန်ရောက်လို့ခင်ဗျားတွေရွာသားတွေကြောက်လန့်ပြီးဖွက်ပြေးပါတယ်ဆိုတော့အဲ့လိုကြီးရတယ်ကျွန်တော်စဉ်းစားကျွန်တော်ပြောချင်တာဟုတ်လားဒီလိုတစ်ပတ်စွန်းနေမရှိကြပါနဲ့ကျွန်တော်တို့ကတော့စစ်စင်ရေးတာဝန်ထားဆောင်နေတာဖြစ်တဲ့အတွက်ကြောင့်မလို့သိကြတဲ့အားဒီရခိုင်ပြည်နယ်ဒုက္ခရောက်နံပါတ်1မလို့ဘူးနော်ဒီဒေတာမှာရှိတဲ့ပြည်သူလူတွေအတိဒုက္ခရောက်မလို့ဘူးသိကြတယ်ကျွန်တော်ပြောရတယ်အဲ့အားတော့မလို့ဘူးကိုတက်နိုင်တဲ့ဘက်ကပဲဟောလာတန်မှုပေးမယ်ဒါပဲ
ရခိုင်မြောက်ပိုင်းကိုစစ်စင်ရေးနေမယ်တတ်မှတ်ထားတာကြောင့်တပ်မတော်နေနဲ့စစ်ရေးသဘောတဘာဝအရာနေနေတာစီးရတဲ့နေရာတွေမှာနေထိုင်ရတာဖြစ်တယ်လို့ပြောပါတယ်တောင်တရာကျေးရွာဟာရတိတော်မျိုးနေနဲ့လေးမှန်ခန့်ကွာဝေးမှာရှိတာဖြစ်ပြီးတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပေါ်နေတဲ့အော်ရမတ်တောင်တန်းနဲ့ဆက်နေနေတာလေးဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းရတိတော်မျိုးနေဖက်မှာဆူရတက်နေရခိုင်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်အရာသားတွေတေဆုံးဒဏ်ရာရရှိမှုတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းမှာဆူရတက်နေရခိုင်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ဥယျာဉ်ဟာလည်းတစ်နေ့ထက်တစ်နေ့ပုံမှန်များပြလာတာဖြစ်ပါတယ
်ကောရှင်ပြော2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမျိုးရှင်လေးရေးစစ်စင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာတွေနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြမအစိုးရခေါင်းဆောင်ဒေါ်ဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘယ်လောက်ထိယုံကြည်အားကိုးအားထားနိုင်ပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်မြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့ Daily Life Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြန်ကြမယ်သရရှင်တွေကိုကြိုတင်ပါရစေခင်ဗျာ။
ဒီကနေ့အင်္ဂါညတရက်လီလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေရတဲ့မလေးရှားနိုင်ငံကတရားမဝင်အလုပ်သမားတွေဖမ်းဆီးနေတဲ့စီမံချက်သတင်းကိုတင်ပြပေးကြပါမယ်။မလေးရှားနိုင်ငံမှာတော့ဒီလဒီဇင်ဘာလဇန်ကနေစလို့နိုင်ငံတွင်းမှာနေထိုင်တဲ့တရားမဝင်နိုင်ငံသားတွေကိုလိုက်လံဖမ်းဆီးတဲ့စီမံချက်လုပ်တဲ့အတွက်မြန်မာနိုင်ငံသားအများအပြားအဖမ်းခံနေရပါတယ် B4G Bedford Cook လို့ခေါ်တဲ့မိမိတို့ရဲ့နိုင်ငံနေရခြင်းကိုဒဏ်ကြေးတသက်သာသာနဲ့ပြန်နိုင်တဲ့အစီအစဉ်အတွက်နောက်ဆုံးသတ်မှတ်ထားတဲ့ရက်ကဒီဇင်ဘာလ31ရက်နေ့မှာကုန်မှာဖြစ်တဲ့အတွက်အခုမလေးရှားအစိုးရရဲ့တနိုင်ငံလုံးတိုင်းတာနဲ့ပြုတ်လုနေတဲ့စစ်စင်ရေးနဲ့အဖမ်းခံနေရတဲ့တရားမဝင်နိုင်ငံသားက1800ကျော်နေပြီဖြစ်ပါတယ်သတင်းပြေဆုံးကတော့ VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်ဒီဇင်ဘာလဇန်ကစပြီးမလေးရှားအစိုးရကနိုင်ငံသားအလုပ်သမား9800ကျော်ရှိတဲ့ပြည်ထက်ပြည်နယ်အပြင်မြို့တော်ကွာလာလမ်ပူစိုက်ဘာဂျာရာနဲ့အနောက်ပြောက်ပိုင်းမှာရှိတဲ့ထရန်ဂါနူးပြည်နယ်တွေမှာစစ်စင်ရေးတွေလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ဖမ်းဆီးခံရတဲ့နိုင်ငံသားတွေထဲမှာတရုတ်နိုင်ငံသားကအများဆုံးပါဝင်နေတာတွေ့ရပြီးဆက်လက်ပိုင်းမြန်မာအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်နေတာပါဖမ်းဆီးခံရသူကထောင်နဲ့ချီရှိနေတာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံသားအများအပြားလည်းပါဝင်နေတယ်ဆိုပြီးထိတ်တဲရေးစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီရမောင်မောင်ကပြောပါတယ်
။သူတို့ဖမ်းလာတော့အဲဟိုစုစုပေါင်းတိုတယ်အနေနဲ့တွေ့လို့ရှိရင်တော့ဟိုထောင်ကျော်တယ်။မြန်မာတွေကတော့နေရာစုံကရှိနေတဲ့ခါကျတော့ဥမာတစ်ခုပေါ့စောတောက်ဆိုင်လိုနေရာမျိုးဝင်ပိုင်းလည်းကျွန်တော်မြန်မာရှိတတ်တာများတယ်လေ။တချို့စိတ်ရောအလုံးလုံးနေဝေဖန်တဲ့ကာမျိုးတွေမှာလည်းရှိတတ်တဲ့ဟို construction ဒါကျွန်တော်မြန်မာတွေနေတာ construction ကြတော့အင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ရှ်တွေပုံများတာပေါ့နေရာစုံပဲခင်ဗျဟိုပြီးကြတဲ့ရက်ကဆိုလို့ချင်း quantum ဘာတော့ပြည်နယ်တော့ဘာဟန်ပြည်နယ်နောက်ပြီးတော့ကျွန်တော်တို့ဟို Kuala Lumpur တို့ပြည်နယ်ပေါ့ဟု
တ်ကဲ့
နောက် Johor နဲ့ Kuala Lumpur နဲ့အနီးတစ်ဝိုက်နေမှာလည်းဖမ်းနေတယ
်တရားမဝင်နိုင်ငံသားတွေအတွက်အဆင်ပြေအောင်လုပ်ပေးနေတဲ့ B4G Bedford Good လို့ခေါ်တဲ့နေရာရင်းကိုဒဏ်ကြေးသက်သာစွာနဲ့ပြန်နိုင်တဲ့အစီအစဉ်အတွက်ဒီဇင်ဘာလ31ရက်နေ့ကိုနောက်ဆုံးရက်ဖြစ် မလေးရှားအစိုးရကရက်သတ်မှတ်ထားတာပါလက်ရှိဖမ်းဆီးရမိတဲ့တရားမဝင်နိုင်ငံသားတွေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒါတွတ်ခိုင်ရိုဒီဇိုင်းမီဒက်ကအခုလိုပြောသွားပါတယ
်
ဖမ်းမိတဲ့သူတွေကအများစုကတော့တရားမဝင်နေထိုင်နေတဲ့သူတွေဖြစ်ပြီးသက်တမ်းကုန်နေတဲ့နိုင်ငံကူးလက်မှတ်တွေကင်ဆောင်ထားကြသူတွေများပြီးအများစုကတော့တရုတ်နိုင်ငံသားတွေဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားတွေလည်းပါပါတယ်တရုတ်နိုင်ငံသားတွေကတော့တရားမဝင်အွန်လိုင်းလိမ်လည်မှုလောင်းကစားမှုအမှုခင်းတွေလုပ်နေတဲ့သူတွေများပါတယ်ဆိုပြီးမလေးရှားဘာသာနဲ့ပြောဆိုသွားတာပါအခုရက်ပိုင်းအတွင်းမှာအဖမ်းဆီးတွေများတဲ့အတွက်လူပွဲစားတွေနဲ့ဆက်သွယ်ပြီးတရားမဝင်နယ်စပ်လမ်းကနေထိုင်းဘက်ကိုပြန်ဝင်ကြသူတွေလည်းအများအပြားရှိနေပါတယ်အဲ့ဒီလိုပြန်ကြသူတွေကသက်တမ်းကုန်နေတဲ့နိုင်ငံကူးလက်မှတ်တွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား15ဦးကိုလည်းထိုင်းမလေးနယ်စပ်ကရာဘာဒေါ်နဲ့စစ်စရေးဂိတ်တွေမှာမလေးရှားရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့လည်းလဝကအကြီးတန်းအရာရှိအဒူဂနီမဟွာမက်ကပြောကြားခဲ့တာပါသူတို့ကတော့မလေးရှားလူဝင်မှုကြီးကြပ်ရေးလဝကအဥပဒေ1959မြင်းဆောင်63ရအရေးယူမှာဖြစ်ကြောင်းနဲ့သူတို့ကိုဗဒံဗန်စန်းခရိုင်ကိုပို့ဆောင်စစ်ဆေးနေတယ်လို့လည်းပြောကြားခဲ့ပါတယ်ရှင်
VOA သတင်းတော့မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးပါမို့စောင့်မျှော်ရှုစားနိုင်ကြပါလေရှင်နောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်ပါအင်္ဂါညဓာတ်ရိုက်လေလိုက်ဆွေးနွေးခန်းတွေကိုနားဆင်ရဖို့ရှိပါလေရှင်မကြခင်စီစဉ်နေဆုံးသက်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတတော်နဲ့ထရမ်ကိုတရားဆွဲဆိုရင်းအောက်လွတ်တော်တစ်ခုလုံးမှာမနှက်ပြန်လုပ်ငန်းစဉ်စတင်နိုင်ဖို့အတွက်အောက်လွတ်တော်စီကံထနေကော်မတီကဒီကနေ့ပြင်ဆင်ဆောင်ရွက်နေပါတယ်သမ္မတအရာထူကိုအလွဲသုံးစားလုပ်ပြီးတော့နိုင်ငံတော်ပြစ်မှုကြီးတွေကျူးလွန်ခဲ့တဲ့အတွက်ဆိုပြီးသမ္မတထရမ့်ကိုအရေးယူဖို့ဒီမိုကရက်အများစုကထောက်ခံထားပေမဲ့သမ္မတရဲ့ Republican Party ဘက်ကတော့ကန့်ကွက်ထားပါတယ်။အခုလိုအောက်လွှတ်တော်မှာမဲခွဲဖို့နေကလာချိန်မှာပဲသမ္မတထရမ့်ကသူ့ကိုဆွဆွဲထားတဲ့အောက်လွှတ်တော်ဒီမိုကရက်တစ်ကိုတင်းနှင်းလာနေမှာထိုးနဲ့အဝေးဖန်တိုက်ခိုက်နေပါတယ်။ပါကစ္စတန်စစ်အာဏာရှင်ဟောင်းပါဗက်မူရှာရက်ကိုကြီးလေးတဲ့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတေတံပြစ်ဒဏ်ချမှတ်လိုက်ပါတယ်။သမ္မတရာထူကိုရောစစ်တပ်အကြီးအကဲရာထူကိုပါရယူထားခဲ့တဲ့အချိန်မှာအာဏာကဆင်းမဲ့ဖို့2009ခုနှစ်အတွင်းလူမှုရေးတောင်းဆိုမှုတွေကြီးထွားလာတဲ့အချိန်မှာပဲသူ့ရဲ့အာဏာတည်မြဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုယာယီဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တဲ့လောရက်နဲ့အရေးပေါ်အခြေအနေကြီးညာခဲ့တဲ့လောရက်တွေမှာအဖြစ်ရှိကြောင်းတွေးရှိခဲ့တဲ့အတွက်တရားရုံးကအခုလိုတေတံပြစ်ဒဏ်ပေးလိုက်တာပါအခြားဆွဲချက်တော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ပါကစ္စတန်စစ်ကောင်းဆောင်ဟောင်းမူရှာရက်ကတော့အဲ့ဒီဆွဲချက်တွေအားလုံးမှာနိုင်ငံရေးပျော်ကမကင်ဘူးဆိုပြီးသူ့မှာအပြင်းပြင်းကြောင်းပြောဆိုထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုချစ်ကြည်ရခေရောက်ရှိနေတဲ့ဗီယက်နမ်ဝန်ရချုပ်ငုယွန်းဆန်ဖူနဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။နိုင်ငံကချစ်ကြည်ရနဲ့ပူးပေါင်းဆွေးနွေးမှုပုံမခိုင်မာစေရည်ရွယ်ပြီးတော့တုံးရကြခီးနဲ့ရောက်နေတဲ့ဗီယက်နမ်ဝန်ရချုပ်ကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကဒီကနေ့မနက်ပိုင်းမှာနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျူးဆွခဲ့တာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်မှုကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းမြန်မာသမ္မတရုံကသတင်းထုတ်ပြန်ထားပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Wirat ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ရဲ့တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်. This program has come to you from the Voice of America.Washington. From Washington, this